Today our nation lost a beloved, graceful, courageous woman who called America to its founding ideals and carried on a noble dream. Tonight we are comforted by the hope of a glad reunion with the husband who was taken so long ago, and we are grateful for the good life of Coretta Scott King.
American Nangango, Tuye, Sambia, Omi Bracy, Swear Song, So Ogebi, Nimia De, Amet, Yoman Jet Rigo, Account Posi Gedu, Jetty Shibi, Ye in Ne, Chilla Zwado, Mutumiji Diago, General Nanganga, Digane, Songshonga Babi, O Lungere, Kala Shichazwa Grega, Suma Tama, call you to Akangare, Kimunde Ne to Pioshenzwa Ponson Yale, Mesure, Mulinjene, Dininya, General, Chitinga Yamava. Coretta Scott King ye kaumye de tatatta atwe chanaru jesu tin ma le khmya
January 30 ye ni nya ga tamara bush ye naingan daw che pya min go ma Mrs. Coretta Scott King go aku lo gung pyu pyo su lai da ba 1968 khu ni ga lou jan khan ne ya de lu mu khwin yi khong saung Martin Luther King Jr. ye zani de phit tu Coretta Scott King ha atat 88 ni ayue ma tein kan sa yoga khan sa ya bi naw inga ni ga kwin lon ga ba de Martin Luther King Jr. ကွယ်လွန်ခဲ့စဉ်က Mrs. King လူကြားထဲမှာငိုမပြခဲ့ပါဘူး။သူ့မရဲ့ခင်မွန်းအိမ်မက်ပမာစိတ်ကူးနဲ့ရည်ညော်ခဲ့တဲ့လူပြူလူမဲဒန်းသူညီသူရှိစေရေးတရားမျှတမှုရှိရေးစတဲ့သူ့ရဲ့အတွေ့အခေါ်အယူအဆတွေကိုအကြမ်းမဖက်တဲ့နည်းနဲ့ဆက်လက်စည်းရုံးလှုံ့ဆော်ခဲ့ပါတယ်။ Martin Luther King ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့တာဝန်တွေကိုဆက်ခံခဲ့တဲ့တောင်ပိုင်းခရိယန်ခေါင်းဆောင်များညီလာခံဥက္ကဋ္ဌတယောက်စီယာ Joseph Lowry က Mrs. King ဟာ သူခင်ပွင့်ရဲ့အရေးအယာကိုစက်ခံဖို့ကြိုးစားခဲ့တာမဟုတ်ဘဲလူမှုခွင့်ရေးလှုပ်ရှားမှုမှန်သမျှကိုအမြဲထောက်ခံအားပေးခဲ့တယ်လို့အမှတ်တရအခုလိုပြောပြပါတယ်
And she supported the movement everywhere she participated in marches
လှုပ်ရှားမှုအားလုံးမှာ Mrs. King ပါဝင်ထောက်ခံခဲ့ပါတယ်လမ်းလျှောက်ခြေတဲပွဲတွေဆိုလည်းသူပါတာပါပဲ Martin ရဲ့ဇနီးမုတ်ဆိုးမတူအနေနဲ့ဒါမကမိခင်ကောင်းတယောက်နိုင်ငံသားကောင်းတူအနေနဲ့
Mrs. King ကGeorgia ပြည်နယ်အတ္လန်တာ မြို့မှာလူငယ်တွေအတွက်အကျဉ်းမဖက်တဲ့လူမှုရေးအပြောင်းအလဲဆိုတဲ့ဌာနတစ်ခုကိုတည်ထောင်ခဲ့ပါတယ်။Martin Luther King Jr. ရဲ့မွေးနေ့ကိုအမျိုးသားအားလတ်ရဲ့အဖြစ်သတ်မှတ်ပေးဖို့15နှစ်ကြာသူစီယုံလှုံ့ဆော်ခဲ့ပါတယ်။Martin Luther King Jr. ရဲ့မွေးနေ့ကိုအမျိုးသားအလုပ်အားလတ်ရဲ့အဖြစ်သတ်မှတ်ပေးတာနဲ့ပတ်သက်ပြီး VOA နဲ့တွေ့ဆုံကမ်းမှာ Mrs. King ကအခုလိုပြောပြပါတယ်။Everybody
can be great because anybody can serve. You don't have to have a PhD degree to serve. You don't have to know Einstein's theorem.
PhD doctor ဘွယ်ကြီးရှိဖို့လည်းမလိုပါဘူး. Einstein ရဲ့ relativity theory လို့ခေါ်တဲ့အနုမာနအယူအဆကိုလည်းသိဖို့မလိုပါဘူး. လိုတာကတော့မေတ္တာတရားအကျဉ်းအာဂိယနာတရားအပြင်ဖျားသခင်ရဲ့အလိုတော်အရလူလူချင်းစာနာထောက်ထားပြီးအကျိုးတော်ဆောင်ဖို့ပဲလိုပါတယ်. အခုလိုအလုပ်အားလိုက်ရမှာပြည့်ပြည့်ဝဝအကျိုးတော်ဆောင်အမှုထမ်းနိုင်ကြဖို့ရည်ရွယ်တာပါလို့ပြောပြသွားတာပါ Mrs. King ကွယ်လွန်ခြင်းအတွက် USCB လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမြမအရေးလှုပ်ရှားမှုအဖွဲ့ကလည်းဝန်ထမ်းတောင်းဝန်လွှာတောင်းပေးပို့ခဲ့ပါတယ် အမေရိကန် ပြည်ထောင်စုမြမအရေးလှုပ်ရှားမှုအဖွဲ့မူဝါဒရေးရာညှဉ်းချရေးမှုကိုအောင်ခြင်းကအခုလိုပြောပြပါတယ်
ဒီနေ့ဒီအချိန်မှာဆိုရှင်အမေရိကန်ပြည်ထောင်စုမှာ အဲဒီကာလကမာတင်လူသာကင်းတို့ဒီကော်ရတာစကော့ကင်းတို့ ဥဆောင်တိုက်ပွဲဝင်ခဲ့တဲ့ဒီနိုင်ငံတော်အခွင့်အရေးဆိုင်ရာလှုပ်ရှားမှုကြီးရလဒ်တွေကိုအားလုံးခံစားနေကြပြီပေါ့လူခွင့်လှုပ်ရှားမှုမှာအင်မတန်မှာရှားတဲ့ကောင်းဆောင်ကြီးတစ်ယောက်ဖြစ်ပါတယ်လူကွန်လွန်သွားတဲ့အတွက်ကြောင့်မလို့ဒီအမေရိကန်ပြည်ထောင်စုကတမ်းမိပြီးသားတွေအားလုံးဝမ်းနဲ့ချီးကွမ်းနေရတဲ့အချိန်မှာကျွန်တော်တို့ကလည်းဒီချီးကွမ်းမှုမျှဝေခံစားပါတယ်ဒီလိုခေါ်ရတာစကော့
ပါတယ်
။ကမ္ဘာတစ်ခွက်မှာရှိတဲ့အမျိုးသားလက်မျိုးရေးလှုပ်ရှားမှုတွေလူခွင်နဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာလည်းတို့ကအမြဲတမ်းထောက်ပံ့ကူညီခဲ့ကြတယ်။ကျွန်တော်နဲ့ပတ်သက်တာကတော့ဒီ2002ခုနှစ်မှာကျွန်တော်တို့ကနေပြီးတော့အကျဉ်းကျနေတဲ့ဒေါ်ဆန်းစုကြည်ကိုအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံပြည်သူပြည်သားတွေအားပေးတဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုကထင်ရှားတဲ့ အမျိုးသမီးကောင်းဆောင်အယောက်90ရဲ့လက်မှတ်တွေကိုတောင်းပြီးတော့ဂျီဝါနော့အလုံးပေါ့နော်မင်းတယောက်တည်းမဟုတ်ဘူးဆိုတော့ဘတော်စန်းစုကြည်တဲ့အေးဖွင့်ပေးတာတစားကိုရရှိဖို့ကျွန်တော်စူးစမ်းခဲ့ကြရတယ်။အဲဒီစူးစမ်းမှုမှာဒီအမေရိကန်ပြည်သူတခုကထင်ရှားတဲ့အမျိုးသမီးတွေကိုကျွန်တော်လိုက်လံစီးပွားနေခါကြတော့အဲဆီနီတာတိုင်ယာဖိုင်းစတိုင်တို့နော်လူရှင်မင်းသမီးတွေဖြစ်ကြတယ်ဒီဆူဇန်ဆာရတန်တို့ပေါ့နော်စသဖြင့်ဒီထင်ရှားကြော်ကြတဲ့အမျိုးသမီးတွေအများကြီးပါဝင်ကြတယ်။အလားတူပဲဒီကော်ရီဒါစကော့ကင်းတယောက်လည်းပါဝင်ဖြစ်သူကိုကျွန်တော်တော်တော်ချင်းခဲ့တဲ့ကံကသူကလူလူလာလာနဲ့တော်စန်းစုကြည်လူမျိုးယူတဲ့သူလည်းတက်တဲ့မြတ်ကူညီပါမယ်ဆိုပြီးတော့ဒီယူအာနော့အလုံးစုတဲ့စာမှာသူ့ရဲ့လက်မှတ်ကိုဥပဒေကိုချထိုးပေးခဲ့တယ်။ဆိုတော့အဲ့လိုနေသူကကျွန်တော်တို့ဒီမှာဒီမျိုးကိုရှိလို့ရှာမှုလေတစ်ပတ်တလန်းကအထောက်အကူပြုခဲ့တာရှိပါတယ်
။မာတင်လူသားကင်းကွယ်လွန်နှုန်းကမစ္စစ်ကင်းဟာအသက်39နှစ်အရွယ်ပဲရှိပါသေးတယ်။သူ့မရဲ့ကလေး၃ယောက်ကိုပြုစုပျိုးထောင်ရင်းနိုင်ငံတကာရဲ့လူမှုအခွင့်အရေးအကျိုးဆောင်ပန်းအမတ်ကြီးတူအဖြစ်နဲ့သူ့ခင်ပွန်းထားရခဲ့တဲ့လူမှုအခွင့်အရေးအမွေအနှစ်တွေကိုထိမ့်သိမ်းနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာကြီးမြတ်တဲ့ခေါင်းဆောင်တူအဖြစ်မစ္စစ်ကင်းကိုမှတ်ကြောက်တင်မှာပါလို့အများကမှတ်ချက်ပေးကြပါတယ်။မစ္စစ်ကင်းဟာကမ္ဘာနိုင်ငံတော်များများကိုခီးဆန့်ခဲ့ပြီးတက္ကသိုလ်ကောလိပ်ကျောင်းတွေဖျားကျောင်းတွေမှာလူမှုအခွင့်အရေးတွေအမျိုးသမီးများအတွက်စီးပွားရေးအခွင့်အရေးတွေနဲ့ပတ်သက်ပြီးဟောပြောစီရင်ခဲ့ပါတယ်။ Mrs. King ကိုအလာဘားမားပြည်နယ်ဟိုင်းဘာဂါမြို့မှာ1928ခုနှစ်ဧပြီလ28ရက်နေ့ကမွေးဖွားခဲ့ပါတယ်။ Boston တက္ကသိုလ်မှာဂီတပညာသင်ယူရင်း Martin Luther King Jr. နဲ့မေတ္တာမျှခဲ့ကြပါတယ်။သူတို့နှစ်ဦးဟာ1953ခုနှစ်ကအလာဘားမားပြည်နယ်မှာလက်ထပ်ထင်မြင်ခဲ့ကြပါတယ်။ Yolanda တတိယမြောက် Martin Lutherဒက်စတာနဲ့ဘာနစ်ဆိုတဲ့သားသမီးလေးဦးထွန်းကားခဲ့ပါတယ်။1963ခုနှစ်ကမစ္စစ်ကင်းရေးသားခဲ့တဲ့ My Life with Martin Luther King Martin Luther King နဲ့ကျမဘဝဆိုတဲ့ဝတ္ထုကိုလူကြိုက်များလာပါတယ်။မစ္စစ်ကင်းရဲ့ရုပ်လောင်းကိုဂျော်ဂျီယာပြည်နယ်လွှတ်တော်မှာအများပြည်သူကာရဝပြုနိုင်အောင်ပြသထားမှာဖြစ်ကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာကိုညှိကုန်းချုပ်ခွင့်ပြုပါရှင်။